မေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံနဲ့ဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေတဲ့အမေရိကန်လေသမားတွေကိုနောက်ထပ်ထောက်ပံ့ကြေး16ဘီလီယံပေးမယ်လို့ကြာသပတေးနေ့ကပြောပါတယ်။သမ္မတအင်ဗီရောမှာအာလူးစံပြွေးသမားတွေတို့အတွက်ကုန်ပစ္စည်းထုတ်လုပ်သူတွေခြံရံထားတဲ့သမ္မတကဒီငွေကြေးကအမေရိကန်လေယာဉ်တွေကိုကြီးပွားစေမှာဖြစ်ပြီးဘယ်နိုင်ငံကမှအမေရိကန်စီးပွားရေးနဲ့အမျိုးသားလူညုံရေးပေါ်ဗီဒီယိုအာဏာမသုံးနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေရမယ်လို့ပြောပါတယ်။ဒီဒီချင်းဟာအမေရိကန်လေသမားတွေကိုဒုတိယအကြိမ်ထောက်ပံ့တာပါ။ပြီးခဲ့တဲ့နှစ်ကလည်းတရုတ်ကအခွန်စည်းကြက်လို့ထိခိုက်နေနိုင်ရတဲ့လေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့ပါတယ်။ထောက်ပံ့ကြေးငွေအများစုကတော့ပဲပိဇက်ပြောင်းမြေပင်းနဲ့ဂျုံစိုက်တဲ့လေသမားစီတွေကိုပေးတာပါ။အမေရိကန်လေယာဉ်စိုက်ပျိုးရေးဝန်ကြီးဆိုနီကလေသမားတွေသက်သာချောင်ကြီးရေးအတွက်သမ္မတထရန့်ဒီလောက်စိုးရင်ပူပန်နေတာမျိုးသူမမြင်ခဲ့ဘူးကြောင်းပြောပါတယ်။သမ္မတထရန့်ကသူမှန်တာတွေလုပ်နေကြောင်းပြောနေတဲ့တချိန်တည်းမှာပဲကွန်သေးချမ်းကျင်သူတွေကဒါဟာနိုင်ငံစကားဖြစ်ပြီးလေသမားတွေအနေနဲ့တရုတ်ဈေးကွက်ပြန်လည်ရရှိဖို့ပို့ပြီးစိုးရိမ်နေကြောင်းပြောပါတယ်။